မင်္ဂလာညနေခင်ဗျာတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ18ရက်ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအနင်္ဂလာပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါညနေနားဆင်မဲ့သတင်းတွေမှာတော့အမေရိကန်ဘူတော်လိုင်းအေဂျင်စီ CIA အကြီးကြီးမြောက်ကိုရီးယားကောင်ဆောင်နဲ့ပျော်ရွှင်မှုတော်မှာလျှို့ဝှက်တွေ့ခဲ့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကအတည်ပြုလိုက်ပါတယ်။စီးပွားရေးနိုင်ငံမှာဒါဝုဒ်လက်နက်သုံးတက်ခတ်ခဲ့တယ်လို့တန်မြတ်ရှိတဲ့နေရာကိုနိုင်ငံကကျွမ်းကျင်သူဖွဲ့ရဲ့ချက်လက်ချက်ပွဲခီးစဉ်စတင်နိုင်ပြီဖြစ်ကြောင်းစီးပွားရေးသမ္မတကြီးကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုတော့မမျှသိစင်အောင်နဲ့တူကြီးညာပေးသွားမှာပါ
။ကောင်းပါပဲရှင်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးဖို့အဆိုပြုထားတဲ့ရက်မတိုင်ခင်သတင်းပဲအလိုမှာပဲအမေရိကန်ထိတ်တန့်အရာရှိတဦးမြောက်ကိုရီးယားကိုတွားရောက်ခဲ့တယ်ဆိုတဲ့သတင်းမှကြားမှာကတော့
Had direct talks at very high levels, extremely high levels, with North Korea.
American သမ္မတဒေါ်နယ်ထရန့်ပြောသွားတာပါရှင်။နောက်ပိုင်းမှာတော့အသေးစိတ်ကိုတင်ပြသွားပါမယ်။ဒါအပြင်ထိတ်တန့်ရောက်သတင်းတွေအပြည့်မှာတော့ Ranger အရေး Britain အောက်လွှတ်တော်ကော်မတီတစ်ခုမှာ April 16ရက်နေ့ကဆွေးနွေးခဲ့ရမှာရခိုင်ပြည်နယ်ရင်းလူအခွင့်အရေးချုပ်ပေါင်းမှုမှာတာဝန်ရှိတဲ့မြန်မာစစ်တပ်အရာရှိတွေကို EU ကအရေးယူတန်ခတ်ဖို့ဆုံးဖြတ်လိုက်တဲ့သတင်းနဲ့ရခိုင်ပြည်နယ်ရဲတောင်မြို့နယ်ကစခန်းမုံတနက်နဲ့ပြစ်ခတ်ရလို့တည်ဆုံသွားတဲ့သတင်းအပြည့်အစုံကိုတင်ဆက်ပေးဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်းဦးနဲ့မမျှသစင်အောင်တို့ကပြောပြပေးကြပါအောင်ရှင်။
အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA အကြီးအကဲ Mike Pompeo ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့ပြည်ရဲမျိုးတော်မှာလျှို့ဝှက်တွေ့ဆုံခဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့မှပဲအတည်ပြုပြောဆိုလိုက်ပါတယ်။တွေ့ဆုံမှုချောချောမောမောရှိခဲ့ကြောင်းနဲ့ဆက်ဆံရေးကောင်းတည်ဆောက်နိုင်ခဲ့ကြောင်းလည်း Twitter လူမှုကွန်ရက်ကနေသမ္မတကပြောဆိုလိုက်တာပါ။ဒီတွေ့ဆုံမှုအစီအစဉ်တွေကိုညှိနှိုင်းနေပြီးနျူကလ িয়ার ကိမဲ့ရေးဟာကမ္ဘာကြီးအတွက်ရောမြောက်ကိုရီးယားအတွက်ပါကြီးမားတဲ့ကိစ္စတစ်ခုဖြစ်ကြောင်းလည်းပြောဆိုထားပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားအမြင့်ဆုံးအဆင့်ဆွေးနွေးမှုတွေရှိခဲ့ကြောင်းသမ္မတထရန့်မနေ့ကကလည်းပြောခဲ့ပေမယ့်အသေးစိတ်ကတော့မပြောပါဘူး။ Florida ပြည်နယ်ကသမ္မတရဲ့ပန်းဖြေရေးတာမဟာလာကိုမှာမနေ့ကတွေ့ဆုံခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့မြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံမဲ့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ဟာတတ်သိရှိရဲ့လို့ရဖြစ်ကြောင်းချီချီပြောဆိုခဲ့ပါတယ်။စီစဉ်လေးချေချောမောမောဖြစ်မယ်လို့ခံမရတဲ့အတွက်ထိတ်ထိတ်တွေ့ဆုံမှုဟာဆွမ်းလာစမ်းဒါမှမဟုတ်ဒီမတိုင်ခင်မှာဖြစ်နိုင်ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။ချေချောမောမောမဖြစ်ပဲတွေ့ဆုံမှုတွေဖြစ်မလာတာမျိုးလဲကြုံရနိုင်တယ်လို့ဒီလိုဖြစ်လာခဲ့မယ်ဆိုရင်လည်းအရင်လိုပြင်းထန်တဲ့ရည်တည်ချက်တွေနဲ့ဆက်လက်ရည်တည်တော့မှဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနဲ့ထိတ်ထိတ်တွေ့ဆုံမှုတွေမြောက်ကိုရီးယားပြည်နယ်အစ်မြင့်တရရဲ့ဆွေးနွေးမှုတွေရှိနေကြောင်းဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးနောက်မှာပဲသမ္မတထရန့်ကအတည်ပြုခဲ့တာပါ။ဒါပေမဲ့လည်းသမ္မတထရန့်နဲ့မြောက်ကိုရီးယားကောင်ဆောင်တို့ကြားတရရဲ့ပြောဆိုမှုမျိုးတော့မရှိတဲ့အကြောင်းအင်ဂျီရောပြောခဲ့ရသူဆာရာဟက်ကလီဆန်ဒါစ်ကနောက်ပိုင်းမှာပြောဆိုခဲ့ပါတယ်။အမေရိကန်နဲ့ဒေသရင်းကမဟာမိတ်တွေအတွက်ချင်းချောက်မှုတွေကြီးထွားလာနေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေအဆုံးသတ်နိုင်ရည်ရွယ်ပြီးဇွန်လဆန်းမှာသမ္မတထရန့်ကမြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဆုံဖို့စီစဉ်ထားတာပါ။သမ္မတထရန့်နဲ့တွေ့ဆုံမှုမတိုင်ခင်ဒီလဖေဖော်ဝါရီ29ရက်နေ့မှာတောင်ကိုရီးယားသမ္မတမွန်ဂျွန်ရင်းကလည်းမြောက်ကိုရီးယားကောင်ဆောင်နဲ့ထိပ်တီးတွေ့ဆုံဖို့စီစဉ်ထားပါတယ်
။ရာဇဝတ်ပြမှုတွေကိုကျူးလွန်တဲ့ရွှေပြောင်းအခြေချနေထိုင်သူတိုင်းကိုမဖြစ်မနေပြန်ပို့ရမယ်လို့ဆိုထားတဲ့လူဝင်မှုကြီးကြပ်ရေးဥပဒေပြဋ္ဌာန်းပါအပိုက်တစ်ပိုက်ဟာဥပဒေအဖြစ်ကင်တွယ်အရေးယူဖို့ရှင်းရှင်းလင်းလင်းမရှိတာကြောင့်ဥပဒေအရအသက်မဝင်တော့ဘူးလို့ American တရားရုံးချုပ်ကနေဆုံးဖြတ်လိုက်ပါတယ်။1992ခုနှစ်က American ကို73နှစ်အရွယ်ကတည်းကတရားဝင်ရောက်ရှိနေထိုင်တဲ့ဖိလစ်ပိုင်နယ်ဘွား James T. Maya ကိုဖောက်ထွင်းမှုနဲ့တရားစွဲဆိုထားရမှာ James T. Maya ကအပြစ်မရှိကြောင်းညင်းဆိုခဲ့ပေမဲ့အစိုးရကသူ့ကိုနေရက်ပြန်ပို့ဖို့စီစဉ်နေတာကြောင့်ဥပဒေပါတီအပိုက်ကိုပြန်လည်သုံးသပ်ဖို့ဖြစ်လာတာပါ။ American မှာရွှေပြောင်းခြေချနေထိုင်သူတိုင်းဟာဘလောက်ပဲကြာကြာပြစ်မှုကျူးလွန်တာထင်ရှားရင်နေရရင်ပြန်ပို့မယ်ဆိုတဲ့လူဝင်မှုကြီးကြပ်ရေးဥပဒေပါအဲ့ဒီပြဋ္ဌာန်းချက်အပိုက်ဟာမရေရာမရှင်းလင်းဘူးလို့တရားသူကြီးအီလန်နာကာဂန်ကဆုံးဖြတ်ချက်နဲ့ပတ်သက်လို့သူ့အမြင်ကိုဖော်ပြထားပါတယ်။ရှင်းလင်းမှုမရှိတဲ့မရေရာတဲ့ပြဋ္ဌာန်းချက်တစ်ခုကိုအသုံးပြုရမှာအများကလည်းရှင်းရှင်းလင်းလင်းနားမလည်နိုင်တယ်လို့တရားသူကြီးတွေကိုယ်တိုင်ကဘယ်လိုကင်တွေရမယ်ဆိုတာမသိဘူးလို့တရားရုံးချုပ်တရားသူကြီးဂေါ်ဆာ့ချ်ကဆိုပါတယ်American တရားရုံးချုပ်ရဲ့ဒီစီရင်ချက်ကြောင့်လူသတ်မှုမဒိန်းမှုနဲ့မူရစေဝါရောင်းဝယ်ဖောက်ကားမှုလို့ရာဇဝတ်မှုကြီးတွေကျူးလွန်တာပြစ်ဒဏ်ထင်ရှားရင်နေရရင်ပြန်ပို့မယ်ဆိုတဲ့အစိုးရရဲ့လုတ်ပိုင်ခွင့်အပေါ်မှာတော့တက်ရောက်မှာမဟုတ်ပါဘူး။ဒါပေမဲ့ထောင်ဒဏ်တစ်နှစ်မကျော်တဲ့ပြစ်ဒဏ်သေးတွေအတွက်တော့တက်ရောက်မှုဖြစ်သွားမှာပါ။
တက္ကသိုလ်နှစ်ရွယ်ရှိဖြစ်တဲ့အမေရိကန်သမ္မတကတော့ဘာဘရာဘော့ရှာမနေ့ကလည်းမိသားစုဝင်နဲ့တူရှိနေစဉ်ကွယ်လွန်သွားပါတယ်။ကျမရဲ့ခြေအနေနဲ့ပတ်သက်လို့ မိသားစုကအသေးစိတ်ပြောဆိုတာမျိုးမရှိပေမဲ့သမရကလောဟာမချာသေးခင်နှစ်တွေအတွင်းနှလုံးနဲ့ဆုတ်ယောဂအဝိနာတွေကိုခံစားခဲ့ရတာပါမချာသေးခင်ရက်တွေအတွင်းယောဂအခြေအနေပိုဆိုးဝါးလာရမှာနောက်ထပ်ဆေးဝါးကုသမှုမခံရဖို့လေသမရကလောဟာဆုံးဖြတ်ခဲ့ပါတယ်သမရကလောဟာဒေါသထွက်လွယ်သူအပြောချမ်းသူဖြစ်နေလေလူသိများပါတယ်ကွယ်လွန်သူသမရကလောဟာတာသမီချဲအောင်နဲ့ဘွတ်မိသားစုကိုအတိတ်ကဦးဆောင်ခဲ့သူပါဘာဘရာဘွတ်ရှာအမေရိကန်ပြည်ထောင်စုရဲ့42ယောက်မြောက်သမရဖြစ်တာဝန်ယူခဲ့သူGeorge H.W. Bush ဇနီးဖြစ်တယ်လို့53ယောက်မြောက်သမရဖြစ်ခဲ့တဲ့ George H.W. Bush မိခင်လည်းဖြစ်ပါတယ်သမရကတော့ဖြစ်ခဲ့ချိန်မှာတော့စတက်မြောက်ရေးလှုပ်ရှားမှုကိုအထူးအားအယုံဆိုင်ဆောင်ရွက်ခဲ့ပြီးနောက်ပိုင်းမှာလည်းကိုပိုင် Foundation တစ်ခုကိုပါထူထောင်ခဲ့သူပါအင်ဂျီနိုကထုတ်ပြန်လိုက်တဲ့ American သမရ Donald Trump နဲ့သမရကတော့ Melania တို့ရဲ့ကြီးညာချက်ထဲမှာတော့သမရကတော့ Barbara Bush စတက်မြောက်ရေးအတွက်အတုံးခွန်ဆိုင်ချိုးဖောက်မှုကဲမှုပေါ်မှာချီးကျူးပြောဆိုထားကြပါတယ်
American ပြည်အောင်စုအနောက်ခြမ်း Oklahoma ပြည်နယ်မှာလူနှစ်ယောက်တေဆုံးခဲ့ရပြီဖြစ်တဲ့ Tommy ကိုထိန်းချုပ်နိုင်ဖို့မိသက်ဝန်ထမ်းတွေကြိုးစားနေကြပါတယ်။လေတိုက်နှုံးပြင်းထန်နေရာကြောင့်မိကလည်းဆက်ပြီးပြန့်နှံ့လောင်ကျွမ်းနေရပါ။ဒီနေရာမှာပြီးခဲ့တဲ့သတင်းဘက်ကဆလို့ Tommy တွေအတော်များများလောင်နေခဲ့တာဖြစ်ပြီး Real Tommy ကတော့အပြင်းထန်ဆုံးဖြစ်တယ်လို့ဒီမိကြောင့် Oklahoma အနောက်ပိုင်းမှာမြေဧက 2,500 နီးပါးပျက်စီးလောင်ကျွမ်းခဲ့ရပြီဖြစ်ပါတယ်။လက်ရှိတော်မီတွေနဲ့နောက်ထပ်ထပ်ပြီးကြုံလာရနိုင်တဲ့တော်မီအန်ဒီရီတွေကြောင့်ပြည်နယ်တွင်ခရိုင်89ခရိုင်တဲက53ခရိုင်ကိုပြည်နယ်အုပ်ချုပ်ရေးမှူးမယ်ရီဖော်လင်နာအရေးပေါ်အခြေအနေကြေညာထားပါတယ်
New American တန်ညနေဘက်မြန်မာဘာသာအစီအစဉ်လေးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ16 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ထူးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကုလသမဂ္ဂတာဝန်ရှိသူတွေထံကလူညွှန်းဆိုင်ရာခွင့်ပြုချက်အပြည့်အဝရရှိတဲ့အခါစီးပွားရေးနိုင်ငံမှာလွန်ခဲ့တဲ့10လောက်ကဒါရိုက်လက်နဲ့တုံတက်ခဲ့တယ်လို့တန်တရားရှိတဲ့နေရာကိုဒီနေ့ကဆက်လို့နိုင်ငံကကျွမ်းကျင်သူဖွဲ့ရဲ့အချက်အလက်ရှာဖွေရေးခီးစဉ်ကိုစတင်နိုင်ကြောင်းကုလသမဂ္ဂဆိုင်ရာစီးပွားရေးသမ္မတကြီးကပြောဆိုလိုက်ပါတယ်ဒါရိုက်လက်နဲ့တာစီရေးနိုင်ငံကဖွဲ့ OPC ရူနဲ့ပူးပေါင်းဆောင်ရွက်နေကြောင်းလည်းသမ္မတကြီးဘရှာချက်ဖာရီကပြောဆိုသွားခဲ့တာပါကျလေရှာဖွေရေးဖွဲ့ရဲ့ခီးစဉ်နဲ့ပတ်သက်လို့ကုလသမဂ္ဂနဲ့ OPC ရူဖွဲ့တို့ကသာဆုံးဖြတ်ကြရမှာဖြစ်ပြီးစီးရီးယားစုအနေနဲ့ခီးစဉ်အတွက်လိုအပ်တဲ့အကူအညီတွေပေးရတော့မှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်စီးရီးယားနိုင်ငံကဒါဟုလက်နဲ့ထုတ်လုပ်မှုနဲ့ဆက်နွယ်တဲ့နေရာတွေကိုပြစ်မှတ်ထားပြီးအမေရိကန်ဗြိတိန်နဲ့ပြည်ထောင်နိုင်ငံတို့ကမစ်ဆိုင်းတုံးတွေနဲ့တိုက်ခတ်ခဲ့တဲ့စနေနေ့မှာပဲ OPC ရူဖွဲ့ကစုံစမ်းစစ်ဆေးသူတွေစီးရီးယားနိုင်ငံကိုရောက်လာခဲ့တာပါဒါမှလည်းစီးရီးယားနိုင်ငံဒမက်စကပ်မြို့တော်အနီးကဒူမာမြို့မှာဒီလ9ရက်နေ့ကဒါရုစိတ်တန်းဝင်နဲ့တိုက်ခတ်ခံခဲ့ရတယ်လို့တန်တရားရှိတဲ့နေရာကိုတွားရောက်စစ်ဆေးဖို့စုံစမ်းစစ်ဆေးသူတွေကိုတော့အစောပိုင်းမှာခွင့်မပြုခဲ့ပါဘူးစုံစမ်းစစ်ဆေးသူတွေရဲ့လုပ်ငန်းတွေပုံမခက်ခဲရှုပ်ရွေးအောင်ဒူမာမြို့ကတိုက်ခတ်မှုဖြစ်ခဲ့တဲ့နေရာကိုတွားရောက်စုံစမ်းမဲ့ဖွဲ့ကိုရုရှားနိုင်ငံကဟန်တားဖို့ကြိုးစားနေတယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဆွဆွဲထားတာပါရုရှားဘက်ကတော့နိုင်ငံကစုံစမ်းရေးအဖွဲ့ရဲ့ခီးစဉ်ချက်ချမှုတွေအတွက်အမေရိကန်ဗြိတိန်နဲ့ပြင်သစ်တို့ရဲ့ပူးတွဲလေကြောင်းတိုက်ခတ်မှုတွေပုံမှာအပြစ်ဖို့ထားပါတယ်
ဗြိတိန်နိုင်ငံမှာရုရှားတချို့ဟောင်းစာဂျီစခရီပယ်နဲ့တမီးဖြစ်သူတို့ကိုအာရုံကြောထိခိုက်စေတဲ့ဓာတုအစိတ်တန်းငွေနဲ့တိုက်ခိုက်ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးဓာတုလက်နဲ့အသုံးပြုမှုစောင့်ကြည့်ရေးအဖွဲ့ဝင်နိုင်ငံတွေတွဲဆောင်ဆွေးနွေးခဲ့ကြပါတယ်။မလ၄ရက်နေ့ကဖြစ်ပွားခဲ့တဲ့အာရုံကြောထိခိုက်စေတဲ့ဓာတုအစိတ်တန်းငွေနဲ့တိုက်ခိုက်ခဲ့မှုအပေါ်ဓာတုလက်နဲ့အသုံးပြုမှုစောင့်ကြည့်ရေးအဖွဲ့အစီရင်ခံစာပေါ်ထွက်လာပြီးနောက်ဗြိတိန်နိုင်ငံရဲ့မြစ်တာရက်ခံချက်အရဓာတုလက်နဲ့အသုံးပြုမှုဒါစီရေးအဖွဲ့ OPCW အလုံးအမှုဆောင်ကောင်စီဝင်တွေကဗုဒ္ဓဟူးနေ့မှာတွေ့ဆုံခဲ့ကြတာပါဒီတိုက်ခိုက်မှုအတွက်ဗြိတိန်ကရုရှားကိုအပြစ်တင်ထားပါတယ်ဆိုဗီယက်ခေတ်လို့နိုဗီချော့ခ်လို့ခေါ်တဲ့ဓာတုအစိတ်ကိုစာဂျီစခရီပယ်ရဲ့နေအိမ်တကားလက်ကင်မှာတုပ်လိမ့်ထားခဲ့တာလို့လည်းဆိုပါတယ်ရုရှားကတော့ဒါကိုငြင်းဆူထားပါတယ်ပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်တဲ့ဓာတုလက်နဲ့အသုံးပြုမှုတားဆီးရေးအဖွဲ့ OPCW အစီရင်ခံစာမှာတော့ဓာတုအစိတ်အညီအတိအကျဖော်ပြထားခြင်းမရှိပေမဲ့ Salisbury မြို့မှာရုရှားတရှိုဟောင်းနဲ့တမီးဖြစ်သူတို့ကိုဓာတုစိတ်တမ်းဝင်နဲ့တိုက်ခိုက်မှုအပေါ်ဗြိတိန်ရဲ့တွေးရှိချက်တွေကို OPCW ကအတည်ပြုထားပါတယ်
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာဒီနေ့စောပိုင်းကဘုံခွဲတိုက်ခတ်မှုကြောင့်ဒေသခံလူငယ်ရေးထိတဲ့အရာရှိသူနဲ့ကိုရရန်တော်တွေအများပြားတိစုံသွားတဲ့အကြောင်းအစိုးရတောင်ရှိသူတွေကပြောပါရယ်တိစုံသွားသူဟာ ကနဒါပြည်နယ်ကနေဆက်လွန်ယူရေးရဲတပ်ဖွဲ့ကတမူတူဖြစ်သူဂျန်နမမဖြစ်ကြောင်းလည်းအတည်ပြုပြောဆိုခဲ့ကြတာပါ။ကော်လုကနန်နဲ့ဘုံတလုံးကိုရဲမှုလိုက်ပါလာတဲ့ကားမှာကပ်ပြီးပောက်ခွဲတက်ခတ်ခဲ့တယ်လို့လည်းပြည်နယ်အစိုးရပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ပြည်နယ်မြို့တော်ကနဒါမှာရဲမှုရဲ့ရင်နှန်းကိုတက်ခတ်မှုတွေတာလီဘန်ဖွဲ့ကတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းလိုလိုကြေညာခဲ့ပါတယ်။အာဖဂန်လူမျိုးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတက်ခတ်မှုတွေမှာမချမ်းရေးငါဆလို့စစ်သွေးကြွတွေကကတ်လို့ရတဲ့ဘုံတွေကိုပုံမှုအတောပြူလာနေခဲ့ကြတာပါ။သတင်းမီဒီယာတွေကိုပေးပို့ခဲ့တဲ့တာလီဘန်ရဲ့ဒီနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ပောက်ကွဲမှုတွင်နောက်ထပ်လူမျိုးတပ်ဖွဲ့ဝင်6ဦးသေဆုံးသွားခဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းစစ်သွေးကြွတွေရဲ့အခုလိုထုတ်ပြန်ပြောဆိုချက်တွေကတခါတရံမှာချက်ကားပြောဆိုရတယ်လည်းရှိရပါတယ်။သေဆုံးသွားတဲ့ရဲမှုဟာအာဖဂန်တောင်ပိုင်းမှာအမေရိကန်ရဲ့အဓိကမားမိတ်တူဖြစ်တဲ့အကြောင်းနဲ့သဘုံတွေရဲ့ကြေညာချက်ထဲမှာဖော်ပြထားတာပါ။ဆုံးသူရဲမှုဟာတာလီဘန်သဘုံတွေကိုဆန့်ကျင်သူဩဇာအရှင်ဝါကြီးမားတဲ့ပြည်နယ်ရဲမှုအဗ်ဒူရာဇက်နဲ့ရင်းနှီးသူတူလည်းဖြစ်ပါတယ်။ဒီလနောက်ပိုင်းမှာတာလီဘန်သဘုံတွေနှစ်စင်လုံးလို့ရှိတဲ့အတိုင်းနေဦးရည်စစ်စင်ရေးတွေစတင်မှုကြီးညာလိမ့်မယ်လို့ခန့်မှန်းထားတဲ့အတွက်လည်းနိုင်ငံအနှံ့တက်ခိုက်မှုတွေနဲ့ကြုံရမယ့်အလားအလာတွေလည်းရှိနေပါတယ်။လက်တော်မှာလည်းအာဖဂန်လူမျိုးတပ်ဖွဲ့ဝင်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေအစိုးရရဲ့ခရယာယုံတွေကိုစီးနင်းတိုက်ခိုက်မှုတွေပိုတိုးလာနေပြီးအမေရိကန်ကကူညီပံ့ပိုးနေတဲ့အာဖဂန်တပ်ဖွဲ့တွေရဲ့ပြင်းထန်တဲ့တံပြန်တိုက်ခိုက်မှုတွေလည်းထွက်ပေါ်လာနေပါတယ်
။အိန္ဒိယနိုင်ငံအလဲပိုင်းစီရီခရိုင်မှာမင်္ဂလာဆောင်ပါတီပွဲတစ်ခုကိုတွားတဲ့သူတွေလိုက်ပါလာတဲ့ဘတ်စကားငယ်တစ်စီးတိမ်းမောက်တာကြောင့်လူ21ယောက်ထက်မနည်းသေဆုံးပြီးနောက်ထပ်တရားစင်ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အစိုးရအရာရှိတွေကပြောပါတယ်။ဒီကားပေါ်မှာလူ45ယောက်လိုက်ပါလာတာဖြစ်ပြီးအင်္ဂါနေ့ညပိုင်းကအခုလိုတိမ်းမောက်ခဲ့တာပါ။ကားဟာထိန်းချုပ်လို့မရတဲ့အခြေအနေရောက်ပြီးအကွာအဝေးကီလိုမီတာအတော်များများထိဆက်သွားနေခဲ့ပြီးတော့နောက်ဆုံးကြောက်ဆောင်ကြောက်တုံးတွေများတဲ့မြစ်တစ်ခုထဲကိုထိုးကျသွားခဲ့တာပါ။ကားဘာကြောင့်အခုလိုအခြေအနေရောက်ခဲ့ရတယ်လဲဆိုတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။
အမေရိကန်မှာရောကမ္ဘာတစ်ဝှမ်းမှာပါဆိုင်ကွဲပေါင်းများစွာဖွင့်ထားတဲ့အမေရိကန်ကော်ဖီဆိုင်လုပ်ငန်း Starbucks ကုမ္ပဏီဟာအမေရိကန်ပြည်ထောင်စုထဲမှာရှိတဲ့ဆိုင်ပေါင်း 8,000 ကျော်ကိုမေလ29ရက်နေ့မှာပိတ်ဖို့ရှိနေပါတယ်။ Starbucks ကော်ဖီဆိုင်တွေမှာလူမျိုးရေးခွဲခြားဆက်ဆံတာတွေရှိနေတယ်ဆိုတော့ရုတ်တံမတန်းတချို့ထွက်ပေါ်လာပြီးတဲ့နောက်မှာပဲဝေဖန်ကောက်ကွက်မှုတွေကြုံရတယ်ဒီလိုအခြေအနေတွေထပ်မဖြစ်အောင်လို့ကြိုတင်ကာကွယ်တဲ့အနေနဲ့ဆိုင်ဝန်ထမ်းတွေကိုအသိပညာပေးသင်တန်းတွေပို့ချဖို့ရည်ရွယ်ပြီးအခုလိုဆိုင်ပေါင်း1,000နဲ့ချီပြီးတော့တရက်တာပိတ်ထားမှာဖြစ်တယ်လို့လည်းသက်ဆိုင်ရာကုမ္ပဏီတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။
ဒီကနေ့ညနေခင်းနောက်ဆုံးကသတင်းတွေကိုကိုအောင်လင်းဦးနဲ့အမမြသတင်းအောင်တို့ကပြောပြပေးခဲ့တာပါ VOA ကထုတ်လင်းပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 70ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ဒါဒီမကတိုက်ရိုက်ထုတ်လင်းချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားအကြားအဆင့်မြင့်ကိုယ်စားလှယ်ရေးစတင်တွေ့ဆုံဆွေးနွေးနေပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးဖို့အဆိုပြုထားတဲ့ရက်မတိုင်ခင်သတင်းမှတ်တွေမှာအခုလိုတွေ့ဆုံဆွေးနွေးမှုတွေလုပ်နေတဲ့အကြောင်းထရမ့်ကပြောဆိုလိုက်တာပါ။အမေရိကန်နဲ့မြောက်ကိုရီးယားတို့တွေ့ဆုံဆွေးနွေးတဲ့အခါမှာဂျပန်နိုင်ငံအရင်းနဲ့ပတ်သက်ပြီးထက်သွင်းဆွေးနွေးပေးစီလိုတဲ့ဆန္ဒရှိတဲ့အကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းသမ္မတထရမ့်နဲ့တွေ့ဆုံဆွေးနွေးခြင်းမှာထုတ်ဖော်ပြောကြားခဲ့ပါတယ်။ Jesus Man Only ပေးပို့တဲ့သတင်းကိုတော့ကိုအောင်အောင်ကတင်ပြပေးထားပါရဲ့ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကိုအင်္ဂါနေ့ကလက်ခံတွေ့ဆုံခဲ့ပြီးမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်ဆက်လက်ဆောင်ရွက်နေတဲ့အကြောင်းအတည်ပြုပြောကြားပါတယ်
။ We have had direct talks at very high levels.
ဆင်မြင့်ကူစလီတွေစကားပြောနေကြပါပြီ။မြောက်ကိုရီးယားကဆင်မြင့်ဆုံးကူစလီနဲ့ဆွေးနွေးနေပြီးတော့အပြုသဘောဆောင်တဲ့ဆန္ဒရှိကြတယ်ဆိုတာကိုတကယ်ပဲယုံကြည်ပါတယ်။ကောင်းမွန်တဲ့အခြေအနေတွေအများကြီးဖြစ်ထွန်းနေပြီးတော့ဘာတွေဆက်ဖြစ်မလဲဆိုတာကိုတွေ့ရမှာပါ။ကျွန်တော်အမြဲပြောတဲ့အတိုင်းပါပဲ။ဘာတွေဖြစ်လာမလဲဆိုတာတွေ့ရမှာပါ။ဘာလို့လဲဆိုတော့စီဝေးတစ်ခုပြီးတစ်ခုကျင်းပနေရဲဆိုတာတဲ့ရလက်ကောင်းတွေထွက်ပေါ်လာမဲ့တကယ်အဆုံးသတ်ဖြေရမှာမလို့ပါ
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာသမ္မတထရမ့်နဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်ပြည်ထောင်စုကို၂ရက်ကြာရောက်ရှိနေပြီးမြောက်ကိုရီးယားနဲ့ပတ်သက်တဲ့မူဝါဒဆိုင်ရာကိစ္စရပ်တွေအပါအဝင်ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့ဂျပန်ရဲ့မျှော်လင့်ချက်နဲ့ပတ်သက်ပြီးတော့လည်းအခုလိုပြောကြားပါတယ
်ပြမာသောအချိန်ဖြစ်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကျင်းပဖို့စီစဉ်နေချိန်မှာဂျပန်နိုင်ငံရဲ့ဦးစားပေးကိစ္စရပ်တွေဖြစ်တဲ့နျူကလ িয়ার အစီအစဉ်မစ်ဆိုင်းတုံးစမ်းသပ်မှုပြန်ပေးဆွဲဖမ်းဆီးခေါ်ဆောင်ခဲ့တဲ့စိုးရိမ်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးအပြေရှားရမှာခိုင်မာတဲ့တိုးတက်မှုတွေရှိလာမယ်လို့မျှော်လင့်ပါတယ်။ဒါသမိုင်းဝင်ဆွေးနွေးပွဲဖြစ်ပြီးဒီဆွေးနွေးပွဲကနေအခြေအနေကောင်းတွေထွက်ပေါ်လာဖို့
တကယ်မျှော်လင့်ပါတယ
်ဂျပန်နိုင်ငံကတမနီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်တိုးကောက်တဲ့အတွက်အမေရိကန်နဲ့ဂျပန်ဆက်ဆံရေးအနည်းငယ်အဆင်မပြေဖြစ်နေချိန်မှာဂျပန်ဝန်ကြီးချုပ်ဟာဝါရှင်တန်ကိုလာရောက်တာဖြစ်တယ်လို့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကျင်းပရမှာဂျပန်နိုင်ငံရဲ့လူညုံရေးအပေါ်ထိခိုက်နိုင်မဲ့သဘောတူညီချက်မျိုးပါဝင်မှာကိုလည်းဂျပန်ကစိုးရိမ်နေတာပါမူရာရီအကြံပေးအဖွဲ့ဖြစ်တဲ့ Stimson Center ကဂျပန်နိုင်ငံလေးလာရေးဌာနအကြီးအကဲ Yuki Tatsumi က
He wants to go home with North Korea နဲ့ပတ်သက်ပြီးတော့ American နဲ့ Japan တို့ဟာသဘောထားတစ်ခုနဲ့အတူဆက်လက်ရည်တည်ကြတယ်ဆိုတာမျိုးကိုသူကသိကြစေချင်တာပါဒီပြဿနာကိုဘယ်လိုဖြေရှင်းကြမလဲဆိုတာအပေါ်အတူတူရည်တည်စဉ်းစားဖြေရှင်းကြမှာဖြစ်တယ်လို့အထူးသဖြင့် American ရဲ့တနိဋ္ဌာန်အတိုင်းမြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ဆွလွန်ရေးဆက်လက်ရည်တည်ဖို့ဝန်ကြီးချုပ်အာဘေကလိုလားနေတယ်လို့ထင်ပါတယ်
ထရမ့်နဲ့ယင်းနည်းတဲ့ဆက်ဆံရေးထူထောင်ထားသူအာဘေအနေနဲ့ဂျပန်နိုင်ငံကျိုးစီးပွားကိုအကာအကွယ်ပေးနိုင်မှုလဲမျှော်လင့်နေတာပါဝီလ်ဆင်ဆန်နာကအာရှလေးလာရေးဌာနအကြီးအကဲအိဗရာဟမ်ဒန်မာက
For Prime Minister Abe, it's very important that he's able to...
ကင်ဂျုံအိုးနဲ့မတွေ့ဆုံခင်မှာထရန့်နဲ့တွေ့ဆုံဖို့ဟာဝန်ကြီးချုပ်အာဘေအတွက်အလွန်အရေးကြီးပါတယ်။ဂျပန်နိုင်ငံအတွက်ဘလို့အကြောင်းကိစ္စရက်တွေဟာအရေးကြီးတယ်။ထိတ်တန့်အလေးထားတဲ့ကိစ္စရက်တွေဟာဘာတွေလဲဆိုတာကိုထရန့်တည်တည်ချာချာနားလည်သဘောပေါက်စေဖို့ပါ
။ထရန့်ကလည်းကင်ဂျုံအိုးနဲ့တွေ့ဆုံဆွေးနွေးပြတဲ့အခါမှာမြောက်ကိုရီးယားကပြန်ပေးဆွဲဖမ်းဆီးခေါ်ဆောင်ခဲ့တဲ့ဂျပန်နိုင်ငံသားတွေအရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမှာဖြစ်တယ်လို့အခိုင်အမာပြောကြပါရခင်ဗျာ။
ကောင်းအောင်တင်ပြသွားပါရှင်ခရောမြန်မာနိုင်ငံဆိုင်ရာသတင်းတွေပဲဆက်ရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းမှာရွန်ဂျာမွတ်စလင်တွေအပေါ်ဆိုးဝါးတဲ့လူခွင့်ရေးချုပ်ဖောက်ခဲ့တာတွေအတွေ့တာဝန်ရှိတဲ့မြန်မာစစ်တပ်ထိတ်တန်းတာဝန်ရှိသူတွေကိုလာမဲ့သတင်းပတ်တွေအတွင်း EU ဥရောပတမကကအရေးယူတန်ကဖို့ရှိတယ်လို့ပရိုတင်အစိုးရကပြောကြားလိုက်ပါတယ်ရွန်ဂျာအရေးပရိုတင်အောက်လွှတ်တော်ကော်မတီတစ်ခုမှာဧပြီလ16ရက်နေ့ကဆွေးနွေးခဲ့ကြတာမှာမြန်မာနိုင်ငံစစ်တပ်အပေါ်အရေးယူတန်ကဖို့ပရိုတင်အမတ်တချို့ကတိုက်တွန်းခဲ့ကြတာပါတာဝန်ရှိတဲ့တပ်မတော်တာဝန်ရှိသူတွေကိုအရေးယူနိုင်ဖို့ပရိုတင်အနေနဲ့ EU အဖွဲ့ဝင်အားလုံးနိုင်ငံအားလုံးစီကသဘောတူညီချက်ရရှိထားတယ်လို့အာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးကအဲ့ဒီဆွေးနွေးပွဲမှာတုံ့ပြန်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကတော့မဆူမြတ်မုံကဆက်ပြီးပြောပြပါလိမ့်မယ်ရှင်။
ရိုဟင်ဂျာဒုက္ခသည်များအရေးနဲ့ပတ်သက်လို့ဗြိတိန်အောက်လွှတ်တော်အတနာခံလွှာများဆိုင်ရာကော်မတီ Partitions Committee မှဒီနေ့လနေ့ကဆွေးနွေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုဘေးကင်းလုံခြုံစွာပြန်လည်နေထိုင်နိုင်ရေးကဆလို့အခုလိုဒုက္ခသည်9သိန်းလောက်တစ်ဖက်နိုင်ငံဘက်ထွက်ပြေးခဲ့ရမှုအတွက်တာဝန်ရှိသူတွေကိုအရေးယူရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လနောက်ပိုင်းလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေမှာအင်မတန်ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကစွပ်စွဲထားကြပါတယ်။ဒါကြောင့်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရလက်ခံလာအောင်ဖိအားပေးဖို့ကော်မတီဥက္ကဋ္ဌလေဘာလွှတ်တော်အမတ် Helen Jones ကအခုလိုအကြံပြုပါတယ်
။ First of all, I hope that the UK government will say clearly that it is right that the UN refers Burma to the International Criminal Court.
ပထမဦးဆုံးအနေနဲ့မြန်မာနိုင်ငံကိစ္စနိုင်ငံတကာရာဇဝတ်ပြစ်မှုတရားရုံး ICC ကိုကုလသမဂ္ဂတင်ပြတာမှန်ကန်တယ်ဆိုတာကိုဗြိတိန်အစိုးရကပြပြသားသားပြောဖို့မျှော်လင့်ပါတယ်။ဒီလိုအဆိုပြုချက်ကိုတရုတ်နဲ့ရုရှားတို့ကပယ်ချလိမ့်မယ်လို့သောဒကတက်ကြမှာကိုလည်းကျွန်မသိပါတယ်။ဒါပေမဲ့ဗြိတိန်နိုင်ငံအနေနဲ့ကိုယ့်ရဲ့ယက်တီချက်ကိုအခုပြပြသားသားပြဖို့လိုပါတယ်။နောက်တစ်ချက်ကတော့မြန်မာနိုင်ငံပေါ် EU ကလည်းနဲ့ရောင်းချတင်ပို့မှုကိုပိတ်ဆို့ထားပေမယ့်တကဘာလုံးအတိုင်းတာနဲ့မလုပ်သေးပါဘူးဒီကိစ္စကိုအရေးပေါ်လှုပ်ဖို့လိုပါလေတတိယအနေနဲ့ကတော့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေပေါ်ပိတ်ဆို့တန်ခတ်မှုတွေလုပ်ပြီးအရေးယူရပါမယ်ငွေကြေးပိုင်ဆိုင်မှုတွေကိုချစ်ပိတ်တာမျိုးလောက်နဲ့မရပါဘူးဗြိတိန်မှာသူတို့ရဲ့ပိုင်ဆိုင်မှုတွေများများဆဆမရှိတဲ့အတွက်တိရောက်မှာမဟုတ်ပါဘူးမြန်မာစစ်တပ်ထိန်းချုပ်ထားတဲ့လုပ်ငန်းတွေနဲ့ဗြိတိန်လုပ်ငန်းတွေအတူတွဲအလုပ်မလုပ်နိုင်အောင်အတိအချာလုပ်ဖို့လိုပါတယ်
မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားအရေးယူမယ်ဆိုရင်စစ်တပ်အပေါ်ပြစ်မှတ်ထားရမှာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုံသွေးရဲ့အထူးတန်တမန်လည်းဖြစ်တဲ့ Conservative လွှတ်တော်အမတ် Paul Scully ကဆွေးနွေးပွဲမှာပြောကြားသွားပါတယ်ခုဖြစ်နေတဲ့ပြဿနာတွေရပ်သွားအောင်တက်မတော်ကာကွယ်ရေးဦးစီးချုပ်ကသာဆုံးဖြတ်အမိန့်ပေးမယ်ဆိုရင်နှက်ဖြန်မှာချက်ချင်းရပ်သွားမှာဖြစ်တယ်လို့ဆိုပါတယ
် And so we need to target our sanctions really really carefully at them at military owned organizations and these sort of things but what I wouldn't want to see is an overall sanction regime waged against
ကျွန်တော်တို့အနေနဲ့စစ်တပ်နဲ့တပ်နဲ့ဆိုင်တဲ့အဖွဲ့တွေပေါ်ပြစ်မှတ်ထားအရေးယူတန်ခတ်ဖို့ကတိတ်ကိုအရေးကြီးပါတယ်ဒါပေမဲ့မြန်မာနိုင်ငံပေါ်ခြုံပြီးရေးယူပိတ်ဆို့တာကိုတော့ကျွန်တော်အကြံမပေးချင်ပါဘူးခြုံပြီးတော့ရေးယူတန်ခတ်မယ်ဆိုရင်တခြားပြည်သူတွေပြည်ပခရှိနေတဲ့ကချင်းပြည်နယ်ရှမ်းပြည်မြောက်ပိုင်းနဲ့တခြားတိုင်းရင်းသားဒေသတွေကိုထိခိုက်စေပါတယ်ဒီပြည်နယ်တွေမှာလက်တလောကပဲတပ်မတော်ရဲ့လေကြောင်းတိုက်ခတ်မှုတွေခံထားရတာပါဆိုတော့ တန်ခတ်မှုတွေကိုခြုံပြီးတော့လုပ်ရင်တခြားပြည်သူတွေလည်းခံရပါလိမ့်မယ်
ဗြိတိန်အောက်လွှတ်တော်မှာတနင်္လာနေ့ကဆွေးနွေးပွဲအတွင်းမှာလွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဗြိတိန်နိုင်ငံသားရဲ့ဌာနအာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးမာခ်ဖီးလ်ကဖြေဆိုခဲ့ပါတယ်မြန်မာနိုင်ငံအပေါ်အရေးယူတန်ခတ်မှုတွေနဲ့ဆိုင်တဲ့မေးခွန်းကိုဖြေကြားရမှာတော့ပိတ်ဆို့တန်ခတ်မှုတွေလုပ်ရင်ဗန္ဓာရေးဆိုင်ရာတန်ခတ်မှုတွေရဲ့တက်ရောက်မှုတွေကိုခတ်မှန်းရတွက်ချက်ရခက်ခဲတဲ့အတွက်ဗြိတိန်ကမြန်မာစီးပွားရေးနဲ့ဗန္ဓာရေးစနစ်အပေါ်တန်ခတ်ပိတ်ဆို့မှုတွေလုပ်တာအားမပေးခဲ့ဘူးလို့ပြောပါတယ်ဒါပေမဲ့တမရထိတ်တန်းတာဝန်ရှိသူတွေအပေါ် EU အနေနဲ့အရေးယူတန်ခတ်ဖို့ဗြိတိန်ကဆောင်ရွက်ခဲ့တာကိုခုလိုပြောပြပါတယ
် I think at the heart of all the sanctions thing what we do want to avoid is inadvertently making the lives of ordinary Burmese people
မြန်မာနိုင်ငံကတာမန်ပြည်သူတွေရဲ့ဘဝတွေကိုပို့ပြီးတော့ခက်ခဲသွားစေမယ့်အခြေအနေမျိုးကိုကျွန်တော်တို့ကရှောင်ရှားချင်ပါတယ်ဒီလိုပြောလို့ပိတ်ဆို့တန်ခတ်မှုတွေမလုပ်ဘူးလို့ဆိုလိုတာမဟုတ်ပါဘူးပြီးခဲ့တဲ့ဩဂုတ်လနဲ့စက်တင်ဘာလတွေတုန်းကကျူးလွန်ခဲ့တဲ့ရက်ဆက်တဲ့လောရက်တွေမှာတိုက်ရိုက်တာဝန်ရှိတဲ့စစ်တပ်ထိတ်တန်းတပ်မှုကြီးတွေရဲ့ဗန္ဓာရေးပိုင်ဆိုင်မှုတွေတွာလာလှုပ်ရှားမှုတွေကိုထိန်းချုပ်ကန့်တတ်နိုင်မဲ့ရည်ယူမှုတွေလုပ်ဖို့ဗြိတိန်ကတက်တက်ကြွကြွဆောင်ရွက်ခဲ့ပါတယ်အဲဒီလိုဒဏ်ကပ်ပိတ်ဆို့ဖို့ EU ဖွဲ့ဝင်နိုင်ငံအားလုံးစီကသဘောတူညီမှုတွေကိုရထားပြီးပါပြီ
ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေရိုဟင်ဂျာဒုက္ခတဲ့အခြေအနေပတ်သက်လို့လည်းသူနဲ့အာရှနိုင်ငံတွေကတာဝန်ရှိသူတွေအမြဲဆွေးနွေးတယ်လို့ပြောပါတယ်။ဒီလကုန်ပိုင်းကုလသမဂ္ဂလုံခြုံရေးကောင်စီဝင်အနေနဲ့ဗြိတိန်ကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့လေ့လာတဲ့အခါပြဿနာဖြေရှင်းနိုင်မယ့်အဖြေတွေကိုရလိမ့်မယ်လို့မျှော်လင့်ကြောင်းလဲဗြိတိန်အောက်လွှတ်တော်ဆွေးနွေးပွဲမှာအာရှပစိဖိတ်ဒေသဆိုင်ရာဝန်ကြီးမာခ်ဖီးလ်ကပြောကြားသွားပါတယ်ရှင်
။မဆူမြတ်မွန်တင်ပြတော်တာပါရှင်။ PO A မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ရတိတောင်မြို့နယ်ကစခန်းမှုတနက်နဲ့ပစ်ခတ်ရတာကြောင့်တိုက်ဆုံသွားပါတယ်။မွေစေဝါသတင်းပေးချက်အရတွားရောက်တဲ့ခီးစဉ်အတွင်းပစ်ခတ်ခံရတာလို့ဒေသခံအတိုင်းဝန်ကြားပြောဆိုနေပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်ရတိတောင်မြို့နယ်စခန်းမှုဦးသိန်းရွှေတနက်တန်းရီနဲ့တိုက်ဆုံကြောင်းအာဏာပိုင်တို့အတည်ပြုပါတယ်။ပစ်ခတ်ခံရလို့တိုက်ဆုံခဲ့ရတဲ့စခန်းမှုဦးသိန်းရွှေရဲ့ရုပ်အလောင်းကိုရတိတောင်ကိုပြန်လည်ယူဆောင်မယ်လို့လည်းရတိတောင်မြို့နယ်အုပ်ချုပ်ရေးမှူးဌာနကသိရှိထားရတဲ့အကြောင်းလွှတ်တော်အမတ်ဒေါခင်စောဝေက VOA ကိုပြောပါတယ်
။နော်အဲ့ဒါကြောင့်ကျမလည်းအုပ်ချုပ်ရေးမှူးကိုတော့ဖုံးဆက်နေကြည့်ပါတယ်။သူ့အနေနဲ့လည်းမရဲ့အပြန်အချင်းတော့ကျွန်တော်တို့လည်းလောလောဆယ်မှာစုံစမ်းနေစေဖြစ်ပါတယ်။ဒါပေမဲ့အလောင်းကိုတော့ရတိတောင်ကိုယူလာမှာပါဆိုပြီးတော့ဟိုကျမကိုပေါ့နော်အဲ့လိုပဲဒီသူကပြောခဲ့ပါတယ်
။တည်ဆုံးသွားတဲ့စခန်းမှုဦးသိန်းရွှေကအခုအပြစ်ခံရတယ်ဆိုတဲ့ရည်စူးချောင်းဇာတိဘွားဖြစ်ပြီးရခိုင်တိုင်းရင်းသားတဦးဖြစ်တယ်လို့လဲလွတ်တော်မှဒေါခင်စောဝေကပြောပါတယ်။တနက်နဲ့ပြစ်ခတ်ခံခဲ့ရတယ်ဆိုတဲ့အကြောင်းရင်းနဲ့ပတ်သက်လို့ပြည်ထောင်စုပြည်နယ်အစိုးရတာဝန်ရှိသူတွေဒေသနဲ့အုပ်ချုပ်ရေးမှူးတို့ကိုအကြိမ်ကြိမ်ဆက်သွယ်ပေးမယ်လဲဖုံးလက်ခံဖြေကြားမှုမရခဲ့ပါဘူး။ရသေးတောင်လွတ်တော်မှဒေါခင်စောဝေကတော့ကြားထားသလောက်အခြေအနေကိုအခုလိုပြောပြပါတယ်။
ဟိုကျမတို့အကျန်းအဖြစ်သိရတာကတော့သူတို့ကအဲ့ဒီရသေးတော့မြို့တွေမှာရှိနေတယ်အဲ့ဒီအချိန်မှာဒီကားနန်းကိုဖြတ်ပြီးတော့မုံကြီးဆေးဝါးတွေပေါ်ဖို့တည်င်းပေးတယ်လို့ပြောပါတယ်အဲ့တော့တည်င်းပေးတဲ့အခါမှာသူနဲ့အတူ SP ရအရာရှိတယောက်ရယ်တက်ကျီတယောက်ရယ်ပုံရောက်ကနေပြီးတော့အဲ့ဒီရေဆိုးချောင်းပေါ့နော်အဲ့ဒီဟိုကားနန်းကိုလိုက်တော့ကြားတယ်လို့သိရပါတယ်အဲ့ဒီအချိန်မှာဒီမူရင်းစေဝါကိုတွေ့လားမတွေ့ဘူးလားဆိုတော့ကျမတို့လည်းအစည်းအကြမသိရပါဘူးအဲရေဆိုးချောင်းသားမှာပဲသူ့ကိုဟိုတနေနဲ့သုံးချက်ဥကောင်းကိုပြစ်လိုက်တဲ့အတွက်ခေါင်းကကျေမော့တော့တယ်ဆိုပြီးတော့ပဲပဒင်းနေတက်လာပါတယ
်ရတိတောင်မြို့နယ်မှာအာဏာပိုင်တွေချင်းချောက်ရန်ပြုခရရတာမျိုးတွေမကြုံဘူးဘူးလို့လည်းလွတ်တော်မှဒေါခင်စောဝေကပြောပါတယ်ရတိတောင်မြို့နယ်တွင်မှာကရခိုင်လက်နက်ကင်အဖွဲ့ AA နဲ့မြန်မာတပ်မတော်ကြားထိတ်တိုက်တွေ့မှုတွေရှိခဲ့ဘူးသလိုပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းရိုဟင်ဂျာလက်နက်ကိုင် ERSC အဖွဲ့ရဲ့ရခိုင်မြောက်ပိုင်းဒေသလုံခြုံရေးစခန်းတွေအပေါ်တချိန်တည်းတစ်ပြိုင်တည်းတိုက်ခိုက်ခဲ့မှုမှလည်းရတိတောင်ကတပ်စခန်းတစ်ခုလည်းတိုက်ခိုက်ခံခဲ့ရတာပါလွတ်တော်အမတ်ဒေါခင်စောဝေကတော့မောင်တော်ဘူးသီးတောင်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုသွားရလမ်းမကြီးပေါ်မှာရှိတဲ့ရသေးတောင်မြို့နယ်မှာလမ်းမကြီးလုံခြုံရေးကိုကြီးကြပ်ဖို့လိုနေပြီလို့ယူဆတဲ့အကြောင်းပြောပါတယ်
။ဟိုကပုံမကျော်ရသေးတောင်ကလည်းထောက်လိုက်တဲ့အခါအခုကားတွေကတော်တော်များများရေလန်းခရီးနဲ့မတော်ပေနဲ့အဲနောက်တစ်ခါကားနဲ့ပဲတော်တာများကြပါတယ်တော်တော်ရှင်မှာအငုံမော်ဖက်ကားဆိုလို့ရှိရင်ကတူဟိုကပေါ့စိတ်ဟိုကရေလန်းခရီးကိုဖျက်ရသေးတယ်အခုစစ်တွေကနေ ပုံနဲ့ကျောင်းပုံနဲ့ကျောင်းကရတိတော်ရတိတော်ကဘူတီတော်မောင်းတော်ခက်ခါကိုက်တော်လူကပေါက်တော်တဲ့အချိန်မှာအခုဆိုရင်ပေါ့နော်ငကိုရီရတယ်ဒီမူကြီးစေဝါရီကဟိုအငူမောခက်ခါဆိုရင်ငါကြာခဏဖမ်းမိတာလေတွေ့ပါတယ်နော်တိမ်ပေါင်းများများဆိုတော့မူကြီးစေဝါရီကိုတော်တော်ဖမ်းရတယ်ဆိုတာသိပါတယ်
ရတိတောင်စကမ်းမှုပြစ်ခတ်ခံရမှုကြောင့်တေဆုံးခဲ့ရမှုအပြင်ရခိုင်ပြည်နယ်တွင်အာဏာပိုင်တွေလုံခြုံရေးတာဝန်ရှိသူတွေအပေါ်ချင်းချောက်တိုက်ခိုက်မှုတွေလည်းအရင်ကရှိခဲ့ပါတယ်။ပြည်နယ်မြို့တော်စစ်တွေကပြည်နယ်အစိုးရရဲ့အတွင်းဝင်ဦးတင်မောင်ဆွေရဲ့နေအိမ်ပြည်နယ်တရားရုံးနဲ့မြေစင်းရုံးတို့အနီးမှာဘုံငယ်ပောက်ကွဲခဲ့မှုတို့လို့မြောက်ဦးမြို့နယ်အုပ်ချုပ်ရေးမှူးဟောင်းဦး
င်းရီတေတောင်မြို့နယ်ကစခန်းမှုတနက်နဲ့ပြစ်ခံရတာကြောင့်တေဆုံသွားတဲ့တရင်ကိုမတင်ကြီးထိုက်ကမင်းမြန်တင်ပြသွားတာပါ။ VOA ကနေနောက်နှစ်နာရီကြာည9နာရီနဲ့10နာရီထိထုတ်လွှင့်သွားမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ53 kHz 9339နဲ့လိုင်းလမီတာ190 kHz 15905တို့ကနေဖိုင်ယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကြောစန္ဒာရဲ့မြန်မာအရေးသုံးသပ်ချက်၊သူယုံကြည်ရစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြမှာပါရှင်။အခုတော့ကြန့်ရှင်နေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါဦး။
အမေရိကန်ဘူထောက်လိုင်းအေဂျင်စီ CIA ချီကဲမိုက်ပွန်ပီယိုဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်နဲ့ပြုံရဲမြို့တော်မှာလျှို့ဝှက်တွေ့ဆုံခဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ဒီနေ့မှပဲအတည်ပြုပြောဆိုလိုက်ပါတယ်။တွေ့ဆုံမှုချက်ချုံမော့ရှိခဲ့ကြောင်းနဲ့ဆက်ဆံရေးကောင်တိဆောက်နိုင်ခဲ့ကြောင်းလည်း Twitter လူမှုကွန်ရက်ကနေသမ္မတကပြောဆိုလိုက်တာပါ။ထိပ်တီးတွေ့ဆုံမှုအစီအစဉ်တွေကိုညှိနှိုင်းနေဆဲဖြစ်ပြီးနျူကလ িয়ার ကင်းမဲ့ရေးကကဘာကြီးထွက်ရောမြောက်ကိုရီးယားတွက်ပါကြီးမားတဲ့ကိစ္စတစ်ခုဖြစ်ကြောင်းလည်းသမ္မတထရန့်ကပြောဆိုသွားခဲ့တာပါ။တက္ကသိုလ်နဲ့ရွေးရှိဖြစ်တဲ့အမေရိကန်သမ္မတကတော့ဘာဘရာပို့ရှာမနေ့ကလည်းမိသားစုဝင်နေတဲ့အတူရှိနေစဉ်ကွယ်လွန်သွားပါတယ်။ဂျမားရေးချင်းနေနဲ့ပတ်သက်လို့မိသားစုကအသေးစိတ်ပြောဆိုတာမျိုးမရှိပေမဲ့သမ္မတကတော့မချတဲ့ရင်နှစ်တွေအတွင်းနှလုံးနဲ့ဆွေယောဂဝေဒနာတွေကိုခံစားနေကြရတာပါ။မချတဲ့ရင်နှစ်တွေအတွင်းယောဂချင်းနေပိုဆိုးဝါးလာရမှာနောက်ထပ်ဆေးဝါးကုသမှုမခံယူတော့ဘူးလေသမ္မတကတော့ဆုံးဖြတ်ခဲ့ပါတယ်။သမ္မတကတော့ဒေါသထွက်လည်သူအပြောကျမ်းသူဖြစ်နေလေလူသိများခဲ့သူဖြစ်ပါတယ်။ရာဇဝတ်မှုတွေကိုကျွတ်နဲ့ရှစ်ပြောင်းချေချနေတိုင်းသူတိုင်းကိုမဖြစ်မနေနေရပြန်ပို့ရမယ်လို့ဆိုထားတဲ့လူမှုကြီးကြပ်ရေးဥပဒေပြဋ္ဌာန်းမှာအပိုင်တစ်ပိုင်ဟာဥပဒေဖြင့်ကင်တွယ်ရေးယူဖို့ရှင်းရှင်းလင်းလင်းမရှိတဲ့အတွက်အတိမပြည့်ဖို့အမေရိကန်တရားရုံးချုပ်ကဆုံးဖြတ်လိုက်ပါတယ်။အမေရိကန်မှာရှစ်ပြောင်းချေချနေတိုင်းသူတိုင်းဟာဘလောက်ပဲအချင်းကြကြပြစ်မှုကျွလွန်တာတရှားရဲဆိုရင်နေရရင်ပြန်ပို့ရမယ်ဆိုတဲ့လူမှုကြီးကြပ်ရေးဥပဒေပါပြဋ္ဌာန်းချက်အပိုင်ဟာရှင်းလင်းမှုမရှိတဲ့အကြောင်းတရားသူကြီးအလန်နာကေကန်ကဆုံးဖြတ်ချက်နဲ့ပတ်သက်လို့အထူးအမြင်ကိုလည်းပြောဆိုထားပါတယ်။ရှင်းလင်းမှုမရှိတဲ့မြေရတဲ့ပြဋ္ဌာန်းချက်တခုကိုအသုံးပြုရမှာအများကလည်းရှင်းရှင်းလင်းလင်းနားမလည်နိုင်လို့တရားသူကြီးကိုယ်တိုင်ကန့်တွယ်ရမှာကိုလည်းမသိနိုင်တဲ့အကြောင်းတရားရုံးချုပ်တရားသူကြီးတူဖြစ်တဲ့နီကော့ရှ်ကလည်းပြောဆိုခဲ့တာပါ။ကုလသမဂ္ဂတာဝန်ရှိသူတွေထံကလူငယ်ဆန်ရခွင့်ပြုချက်အပြည့်အဝရရှိတဲ့အခါစီးပွားနိုင်ငံမှာလူငယ်10လောက်ကဒါရုလက်နက်သုံးတက်ခတ်ခဲ့တယ်လို့တန်တရားရှိတဲ့နေရာကိုဒီနေ့ဆက်လို့နိုင်ငံတကာချမ်းကျင်သူဖွဲ့ရဲ့ချက်လက်ချက်ပွဲကြီးစဉ်ကိုစတင်နိုင်ပြီဖြစ်ကြောင်းကုလသမဂ္ဂဆန်ရစီးပွားသမဂ္ဂကြီးကပြောလိုက်ပါတယ်။ဒါရုလက်နက်တာစီနိုင်ငံတကာဖွဲ့ OPCRU နဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းနဲ့စီးပွားနိုင်ငံဆန်ရသမဂ္ဂကြီးဘာရှာကဂျာဖာရီကဒီနေ့ပဲပြောဆိုလိုက်တာဖြစ်ပါတယ်။
တရင်အချင်းချက်ကိုကောင်းလင်းဦးကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကောင်းအောင်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် View American အတန်းညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိလိုင်းဒိုမီတာ25 kHz 15953ည၊လိုင်းဒိုမီတာ32 kHz 11803ည၊လိုင်းဒိုမီတာ53 kHz 9339နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လင်းပေးသွားအောင်ပါ။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပါ
This program has come to you from the Voice of America, Washington. From Washington.